တောက်ကြနေမှာကျင်းပမယ်ကမ္ဘာဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့ G7 ညီလာခံကို American သမ္မတအဖြစ်ပထမဆုံးတက်ရောက်ဖို့ရှိတဲ့ Joe Biden ကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးဝယ်ယူပြီးဆင်းရဲတဲ့နိုင်ငံတွေကိုဖြန့်ဝေဖို့ကြိုးစားနေတဲ့နိုင်ငံတကာကြိုးပမ်းမှုတွေအတွက်မကြခင်မှာ American ကဒေါ်လာ4ဘီလျံချထားပေးတော့မှာဖြစ်ကြောင်းကမ္ဘာခေါင်းဆောင်တွေကိုကြေညာဖို့ရှိတယ်လို့သမ္မတအင်ဂျီအရာရှိတွေကပြောပါတယ်။ဒါအပြင်ဒီကာကွယ်ဆေးပိုးပြီးလန်လန်မီလာအောင်လုပ်နေတဲ့WHO ဥဆောင်တဲ့ COVAX အဖွဲ့အတွက်ထည့်ဝင်မယ်လို့ကတိပြုထားကြတဲ့အတိုင်းလုပ်ဖို့ G7 မိတ်ဆွေတွေကိုအားပေးတိုက်တွန်းဖို့လည်းရှိပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်တုန်းကတော့ဒီ WHO ဟာကမ္ဘာတစ်လွှာကျန်းမာရေးပြဿနာဖြစ်လာအောင်စတင်တဲ့တရုတ်နိုင်ငံရဲ့ဗိုင်းရပ်စ်ဆိုင်ရာမှားယွင်းတဲ့လုပ်ဆောင်မှုတွေကိုဖုံးကွယ်ဖို့ကြိုးစားခဲ့တယ်ဆိုပြီး COVAX အဖွဲ့မှဝင်ဖို့ညှင်းဆိုခဲ့တာပါ။ WHO အဖွဲ့ဝင်အဖြစ်ကနေပါထရမ့်ကနှုတ်ထွက်ခဲ့တာဖြစ်ပေမဲ့ဘိုင်ဒန်ကတော့သူသမရအဖြစ်ကျန်းသက်စာကျင်းဆိုခဲ့တယ်ပြီးခဲ့တဲ့လထဲမှာပဲပြန်ပြီးဝင်ခဲ့တယ်လို့ COVAX အတွက်ပါအမေရိကန်ကအလှူငွေထည့်ဝယ်မှာဖြစ်ကြောင်းပြောပါတယ်အမေရိကန်အလှူငွေဒေါ်လာ4ဘီလျံကို2022ခုနှစ်မှာအပြီးပေးအပ်ဖို့လွှတ်တော်ကဒီဇင်ဘာလထဲမှာအတည်ပြုပေးထားတာဖြစ်ပါတယ်အမေရိကန်အစိုးရအနေနဲ့ COVAX ကနေတဆင့်ကမ္ဘာတလောအကူအညီတွေနဲ့ကာကွယ်ဆေးတွေအညီမျှဖြန့်ဖြူးပေးနိုင်မှုလှုပ်ဆောင်မှာဖြစ်ကြောင်းလည်းအင်ဂျီသတင်းထောက်ဂျန်ဆိုက်ကီကစစ်တပ်ရင်းနေမှာသတင်းတောက်တွေကိုပြောပါတယ်